ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာကီလိုဟတ်11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တောဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်ဒါကြောင့်ကိုယ်ရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ကျမ်းမာရေးလေးကတဲ့အစီအစဉ်အစဉ်ပြေ
မျော်လင့်ခြင်းအတန်တော်တာရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရစေ။တောတာရှင်များရှင်။ကျမပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာချစ်ချင်းမြတ်တာသည်ရည်ရွယ်ချက်ရှိရှိလှူဆောင်သည်ဆိုတဲ့အကြောင်းကိုတောတာရှင်တို့ကျမ၏အသိပညာရရှိစေဖို့ရန်အတွက်တင်ပြပေးလိုက်ရပါရစေ။တောတာရှင်များရှင်။မီလီဆိုတဲ့အမျိုးသမီးလေးဟာသွေးအခြေနဲ့ဆိုင်တဲ့ယောဂကိုရပြီးတေးလောက်တဲ့အထိယောဂဝေဒနာခံစားရပါတယ်။မီလီယာအိယာထဲမှာလဲရင်လက်တွန်းလဲမှာထိုင်ရင်းနဲ့ဘွေးရခဲ့ပါတယ်။နောက်ဆုံးမှာတော့မီလီတယောက်ဒုက္ခောက်နဲ့လမ်းရှောင်နိုင်ခဲ့ပါတယ်။သောတာရှင်များရှင်ဂျွန်ဆိုတဲ့လူငယ်လေးဟာမီလီအတွက်ချစ်ချင်းမြတ်တာနဲ့ပတ်သက်တဲ့ရည်ရွယ်ချက်တွေကိုလှူဆောင်ပေးခဲ့ပါတယ်။ဒီလိုနဲ့မီလီတယောက်နေကောင်းလာခဲ့ပြီမဲ့ဒုက္ခောင်းနေပဲဆက်လက်လျှောက်ရစေဖြစ်ပါတယ်။တနေ့မှာတော့ဂျွန်ဟာမီလီအတွက်အထူးအစီအစဉ်လေးတစ်ခုကိုပြုလုပ်ပေးဖို့စီစဉ်လိုက်ပါတယ်။အဲ့ဒီအစီအစဉ်လေးကတော့ဘဝအတွက်အောင်ပွဲကျင်းပဖို့ပဲဖြစ်ပါတယ်။ဂျွန်ဟာမီလီကိုဘယ်လိုပြောသလဲဆိုရင်မီလီမင်းဟာသိပ်ဖြားနေတဲ့အတွက်မင်းကိုဆုံးရှုံးရမယ်လို့ငါထင်ခဲ့မိတယ်။ဒါပေမဲ့မင်းဟာငါနဲ့အတူရှိနေတဲ့အတွက်ဖခင်ရဲ့ကြီးစုတော်ကိုချီးမွမ်းနေအခုငါတို့ရဲ့အောင်ပွဲလေးကိုကမ္ဘာအမြင့်ဆုံးရေဒဂုဏမှာသွားပြီးတော့ကျင်းပကြမယ်ရှာတန်ဟိုတယ်မှာတဲခူကြမယ်ဆိုပြီးတော့ဂျွန်ဟာမီလီကိုပြောလိုက်ပါတယ်တော်တော်ရှင်များရှင်ဂျွန်ဟာမီလီအတွက်ချစ်ချင်းမေတ္တာတွေအမျိုးမျိုးပြသခဲ့ပါတယ်မီလီစေယုံတက်တဲ့အချိန်ဂရင်ပင်းနာမှာဂျွန်ထိုင်ဆောက်ခဲ့ပါတယ်ဂျွန်ဟာကလထိုင်ပေါ်မှာထိုင်ပြီးမီလီကိုစားရအများကြီးလဲဖတ်ပြပေးခဲ့ပါတယ်သူမမိမျိုးသွားတဲ့အခါမှာဂျွန်ကူညီခဲ့ပါတယ်မီလီဖျားရအရန်တက်တဲ့အခါမှာလဲရေဘတ်တိုက်ခဲ့ပေးပါတယ်မီလီကိုအစားအစာချက်ကျွေးသလိုအစာတွေကိုလဲခွန့်ကျွေးခဲ့ပါတယ်အဝတ်တွေကိုဂျွန်ရှော့ပေးခဲ့ပါတယ်ခုတော့မီလီနေကောင်းလာတဲ့အခါမှာတော့ကမ္ဘာအမြင့်ဆုံးရေတခုနာကဟိုတယ်မှာတဲခိုပြီးမီလီအတွေ့အထူးစီစဉ်လေးတစ်ခုကိုလက်ဆောင်အဖြစ်ဂျွန်ကပေးအပ်ခဲ့ပါတယ်။ဒါဟာဆိုရင်ဂျွန်ဟာသူ့ရဲ့အချစ်ကိုမီလီပေါ်ပြသပေးတဲ့ချစ်ချင်းမေတ္တာမဟုတ်ပါလား။တောတာရှင်များရှင်ချစ်ချင်းမေတ္တာဟာယေရှုပြုလုပ်ခြင်းပဲဖြစ်ပါတယ်။ချစ်ချင်းမြတ်တာကအခြေအနေတွေပေါ်အဖြစ်အပျက်တွေပေါ်မှာအခြေမခံပါဘူး။ကောင်းမွန်တဲ့နိလန်းတွေနဲ့ချစ်ချင်းမြတ်တာကိုပြသဖို့အရေးကြီးလာပါတယ်။ရိုးရိုးနိလန်းလေးတွေနဲ့လည်းပြသနိုင်ပါတယ်။အစားအစာချက်ပြုတ်ကျွေးတာအဝတ်တွေလျှော့ပေးတာသူတို့နဲ့အတူသူတို့ကြိုက်တဲ့အားကစားတွေကြည့်ရှုတာပဲဖြစ်ပါတယ်။ငါတို့ကယူဆိုင်တဲ့သူကိုငါတို့ဘလောက်သူ့ကိုချစ်တယ်လဲဆိုတာပြဖို့အရေးကြီးလာပါတယ်။တော်တာရှင်များရှင်ဖျားရှင်ထန်းကျမတို့အနည်းနဲ့ချစ်ချင်းမြတ်တာလိုအပ်နေသူတွေကိုမျှဝေပေးဖို့ခွန်အားပေးပါဆိုပြီးတော့တောင်းလျှောက်ကြရမှာဖြစ်ပါတယ်မျှော်လင့်ခြင်းအတန်တော်တာရှင်များရှင်မိတ်ဆွေတို့အနည်းနဲ့လည်းချစ်ချင်းမြတ်တာလိုအပ်နေတဲ့သူတွေကိုမျှဝေပေးဖို့ရန်အတွက်ဖျားသခင်ထံတော်မျက်စီမှာဆုတောင်းစကတ်အနှံကြရမှာဖြစ်ပါတယ် မျော်လင့်ခြင်းအတန်သောတာရှင်များအားလုံးကိုယ်စိတ်နှဖျားရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့
။ချက်တော်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။ဘုရားသခင်ပညတ်တော်မရှိခင်ကတည်းကမပေးခင်ကတည်းကရှေးလူဟောင်းများဖြစ်တော်သူများသည်ဘုရားသခင်ရဲ့ပညတ်တော်ကိုစောက်ရှောက်ခဲ့သည်ဆိုပြီးတော့ဒီနေ့တင်းစကားကိုပေးသွားมาဖြစ်တယ်။ချက်တမိတ်ဆွေပေါင်းတို့နောက်ဘက်တော်ဓမ္မကျမ်းစာထဲမှာတို့ရှင်ပညာတရားမရှိရင်လွန်ကျူးခြင်းအပြစ်မရှိပါတဲ့เนาะယောမဩဝါဒစာခန်းကြီး၄ပိုင်းငယ်15ပါတွေ့ရပါတယ်ပညာတရားမရှိရင်လွန်ကျူးခြင်းအပြစ်မရှိဘူးပညာတရားရှိတဲ့အတွက်ကြောင့်ကျွန်တော်ဘာလွန်ကျူးကြတယ်ဘာအပြစ်ရှိတယ်ဆိုတာပေါ်လွင်နေတာဖြစ်တယ်เนาะအကယ်၍သာပညာတရားမရှိဘူးဆိုရင်ဒီနေ့ကျွန်တော်တို့လောက်တာကျွန်တော်မှန်တယ်လို့ပဲထင်နေကြမှာပဲเนาะမနေ့ကပြောခဲ့သလိုပဲကာယီနာကအာပြေလာကိုတတ်လိုက်တယ်ဟာငါမှန်တယ်ငါသူကဆိုရှင်အာငါအတွက်သူကအမြင်ကတ်ဆရာဖြစ်တယ်ပြီးလို့ရှိရင်ဘုရားသခင်က तू ရှိနေတဲ့အတွက်ကြောင့်သူ့ကိုပဲဦးစားပေးတယ်။ तू မရှိရင်တော့ဘုရားကငါ့ကိုပဲကောင်းချီးပေးနေမှာငါ့ကိုပဲဦးစားပေးနေမှာ။ဒါကြောင့်အာဘေလကဆိုရှင်ငါ့အတွက်အရှုပ်ထုတ်ဖြစ်တယ်ဆိုပြီးတော့ကာအိနာကလည်းအာဘေလကိုလွယ်လွယ်လေးနဲ့ဒါပလိုက်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့အားဒါငါလှုပ်လိုက်တာငါမှန်တယ်လို့ပဲကာအိနာကထင်ခဲ့တာဖြစ်တယ်။ဒီနေ့ချစ်တဲ့မိတ်ဆွေပေါင်းဘုရားသခင်ရဲ့သားသမီးများဟာဆိုရှင်ဒီနေ့ဘာပဲလှုပ်လို့ကျွန်တော်တို့မှာဆိုရှင်ပညာတော်ဆိုတာရှိပါတယ်เนาะပညာတော်ကကျွန်တော်တို့ဒီချိန်မှာမှန်တစ်ချက်ပါပဲကျွန်တော်မှန်ကိုပြန်ကြည့်လိုက်တဲ့အခါမှာကျွန်တော်မှာဆိုရှင်ဘာအဆုံးထင်ရှိတယ်လဲဘာအမဲဆက်ရှိတယ်လဲကျွန်တော်မှာဆိုရှင်ချောသလားလသလားဘယ်နေရာမှာကျွန်တော်မှာဆိုရှင်အာဆက်လက်ပြီးတော့ပြုတ်ပြင်ရမယ့်အရာတွေဘာတွေရှိတယ်လဲဖျက်ရမယ့်အရာတွေဘာတွေရှိတယ်လဲဆိုတာကိုကျွန်တော်ကမှန်ကြည့်လိုက်တဲ့အခါမှာကျွန်တော်ရဲ့အားနည်းချက်တွေပေါ်သလိုကျွန်တော်ရဲ့အားသာချက်တွေကိုလည်းမြင်တွေ့လို့ရတယ်အဲ့ဒီလိုပဲယနေ့ကျွန်တော်ကပညာတော်ဆယ်ပါးရှေ့ကိုရောက်လာတဲ့အခါမှာကျွန်တော်ကမှန်တစ်ချက်လိုပါပဲကျွန်တော်ဘာပြစ်လို့တယ်လဲဘယ်မှာအဆုံးထင်ရှိတယ်လဲနောက်ကျွန်တော်ရဲ့အားသာချက်တွေကဘာတွေလဲကျွန်တော်ကိုယ်တိုင်ကကျွန်တော်ပြန်လည်ပြီးတော့ဝေခွဲလို့ရလာတယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ယနေ့ပညာတရားမရှိဘူးဆိုတော့လူကျိုးချက်ပြစ်မရှိဘူးငါလောက်တာငါမှန်တယ်လို့ပြောလို့ရမှာပဲဒါပေမဲ့ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ဘုရားသခင်ရဲ့သားသမီးများလောကသားအားလုံးအတွက်ဘုရားသခင်ကပညာတော်ကိုပေးခဲ့တာဖြစ်တယ်ဒါကြောင့်ပညာတော်ကိုကျွန်တော်ကဆိုရှင်ရှေးလူများဖြစ်တဲ့အာဗြဟံတို့ကြီးလိုက်တဲ့အခါမှာဆိုရှင်သူတို့အနေနဲ့သူတို့ခင်မှာပညာတရားမပေးသေးပါဘူး တိနာတောင်ပေါ်မှာအမောရှိတက်ယူတာကတော့ရှင်သူတို့ခင်းတော့ဟိုးတခါတည်းကြံခဲ့ပြီချစ်တဲ့မိစေပေါ့တို့အဲ့ဒီနောက်ပိုင်းကျမှဘုရားသခင်ကဣသေလလူမျိုးများကိုတခါတည်းအဂရုတိုင်းမြန်နဲ့ထုတ်ဆောင်ပြီးတော့တခါတည်းတော်လန်းနဲ့နှစ်ပေါင်း40ပို့ဆောင်တဲ့တော်တွင်းမှာမှတခါတည်းမောရှိကဟိုးတိနာတောင်ပေါ်မှာတက်ပြီးတော့ဘုရားသခင်နဲ့တွေ့ပြီးမှဘုရားသခင်ကလက်ညှိုးတော်နဲ့ရေးတဲ့ကြောက်ပြားနှစ်ပြားနဲ့တော့တခါတည်းမောရှိကိုပညတ်တော်ဆယ်ပါးကိုပေးခဲ့တယ်။ဒါကြောင့်အဲ့ဒီပညတ်တော်ဆယ်ပါးမတိုင်မီကလေးကပညတ်တော်ကရှိတယ်ဆိုတာကိုမိတ်ဆွေတို့ကိုပြောပြခဲ့တယ်။ပညတ်တော်ကဆိုရှင်ဟိုကောင်းကင်ပါကလေးကဗပန်စင်းကင်ကလေးကအာဒန်အေဝါမတိုင်မီကလေးကရှိတဲ့ပညတ်တော်ဖြစ်တယ်ဆိုတာကိုဒီနေ့ပညတ်တော်မရှိခင်ကလေးကရှေးလူများဖြစ်တဲ့အာဗြဟံပညတ်တော်ကိုစောက်ရှောက်ခဲ့ပါတယ်။ဒါကြောင့်ကပ္ပဥကျမ်းခန်းကြီး26ပိုင်းငယ်5မှာဆိုရှင်အာဗြဟံသည်ငါ့စကားကိုနားထောင်၍ငါစီရင်မှထားသောပညတ်တရားအမျိုးမျိုးတို့ကိုစောက်ရှောက်သည်တဲ့နော်ဘုရားသခင်ကဘလို့ဖော်ပြထားလဲဆိုတော့အာဗြဟံကဆိုရှင်ငါစကားကိုနားထောင်တဲ့သူတယောက်ဖြစ်တယ်တဲ့နော်အာဗြဟံကဘယ်တော့မှဘုရားရဲ့စကားဆိုရင်တသွေးမတိန်နားထောင်လိုက်လျှောက်တဲ့သူတယောက်ဖြစ်တယ်ဘယ်တော့မှမငင်းဆန်ဘူးနော်ဘုရားသခင်ကသူရှိတဲ့နေရာခါတဲ့အတိုင်းမြင်မှာရှိတယ်တတရရနဲ့နေရတယ်ဥစ္စာပစ္စည်းပြည့်စုံတယ်လေယာမြေတွေတခါတဲ့သူ့ရဲ့ကြွယ်ဝချမ်းသာမှုတွေနဲ့အင်ကြီးကြောက်ကောင်းတဲ့သူနေရတယ်ဒါနဲ့ဘုရားသခင်ကသူ့ကိုပြောတယ်အဲ့ဒီတိုင်းမြင်ကထွက်ငါပြတဲ့တန်တော်ပြီကိုသွားပါလို့ပြောတဲ့ခါမှာအာဗြဟံကဘုရားကိုယုံတယ်။ယုံတဲ့အတွက်ကြောင့်ဘုရားကိုဘုရားခိုင်းရင်ခိုင်းတဲ့တိုင်းလှုပ်တယ်။ဘုရားစေခိုင်းရင်ခိုင်းတဲ့တိုင်းလှုပ်တယ်။ဘုရားပေါ်မှာဘယ်တော့မှတုံ့မတက်ဘူး။ဘုရားကခိုင်းတယ်ဘုရားကငါပြောတယ်မင်းသွားလို့ပြောရင်အာဗြဟံကဆိုရှင်သွားတယ်။ဘုရားကိုစကားကိုတသွေးမတိန်နားထောင်ခဲ့တယ်နော်။အဲ့တို့ကြောင့်သွားရမယ့်လမ်းခေးကဝေးသလားနေသလားကိုတော့ပြန်ပြီးတော့မေးကောမမေးဘူး။ဘာကြောင့်လဲဘုရားပြမယ့်နေရာကိုသွားရမှာဝို့။ဘုရားပြမယ့်နေရာသွားရမှာဖြစ်တဲ့အတွက်ကြောင့်ဖျားစီစင်ပေးမှဖြစ်တယ်။ဖျားစီစင်ပေးမှဖြစ်တဲ့အတွက်ကြောင့်အာဗြဟံနေတဲ့ဖျားစကားကိုတသွေးမတိန်နားထောင်တယ်။ဒါကြောင့်ဘုရားသခင်ကဘာပြောလဲဆိုတော့ငါစီရင်မှထားသောပညာတရားအမျိုးမျိုးတို့ကိုစောက်ရှောက်တည်း။အာဗြဟံဟာဘယ်တော့မှဖျားပေါ်မှာသစ္စာမဆောက်ဘူး။သစ္စာမဖောက်ဘူးနော်။သစ္စာမဆောက်ဘူးမဟုတ်နော်သစ္စာမဖောက်ဘူး။ဒါကြောင့်အာဗြဟံကဆိုရှင်ဖျားပေါ်မှာသစ္စာစောင့်သိတဲ့လူတစ်ယောက်ဖြစ်တယ်။ဖျားခိုင်းရင်ခိုင်းတဲ့တိုင်းလှုပ်တယ်။ဖျားရဲ့ပညာတော်အမျိုးမျိုးတို့ကိုစောက်ရှောက်တယ်။ဘုရားစကားကိုလုံးဝတသွေးမတိန်နားထောင်တယ်ဘုရားရဲ့အလိုတော်တိုင်းလိုက်လျှောက်တယ်သွားတဲ့အရတ်ဒေတာတိုင်းဒေတာတိုင်းမှာတို့ရှင်သူ့အနေနဲ့ပါဗျာဘုရားသခင်ကိုတွေးဖီပြီးတော့ဘယ်လိုဘာမှမလုပ်ဆောင်ခဲ့ဘူးဘုရားညွန်ကြားတဲ့အတိုင်းလုပ်ဆောင်တယ်ဆိုတော့တွေ့ရတယ်ဒါကြောင့်အာဗြဟံကတို့ရှင်ယုံကြည်ခြင်းရဲ့ဖခင်တကယ်ပဲကျွန်တော်တို့အတွက်စံထားရတဲ့ယုံကြည်ခြင်းဖခင်တယောက်ဖြစ်ပါတယ်ဘုရားစကားကိုနားထောင်ခဲ့တဲ့အတွက်ကြောင့်အာဗြဟံကဘယ်ဘဲရောက်ရောက်ကြီးပွားတယ်ကြီးထွားတယ်ရှင်သန်တယ်ဆိုတာကိုတွေ့ရမှာဖြစ်တယ်ဒါကြောင့်ကျွန်တော်တို့ကအာဗြဟံရဲ့အမျိုးဆိုပြီးတော့ကျွန်တော်ဖြစ်လာတာချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့ရှေးပဝင်နေဖြစ်တဲ့เนาะကျွန်တော်တို့ရဲ့မိဦးဖဦးအာဗြဟံကလည်းပဲပညတ်တော်ဆယ်ပါးမပေးခင်ကတည်းကဘုရားရဲ့ပညတ်ချက်တွေကိုစောင့်ရှောက်ခဲ့တယ်ဆိုတာတွေ့ရမယ်เนาะနောက်တစ်ယောက်ကိုချစ်လိုက်တဲ့ခါမှာဆိုရှင်ကျွန်တော်တမန်ကျမ်းစာထဲမှာယောသရဲ့အကြောင်းကိုကျွန်တော်တွေ့ရမယ်ယောသရဲ့အကြောင်းကိုကြည့်လိုက်တဲ့ခါမှာလည်းပဲယောသခင်မှာလည်းပဲယောသကဟိုးတခါတဲ့ဒီအစာရည်သာခေါင်းပါချင်းခစ်ကာလာမှာဆိုလို့ရှိရင်သူကနာမည်ကြီးလာတဲ့သူတစ်ယောက်ဖြစ်တယ်เนาะသူအနေနဲ့ပြောလို့ရှိရင်အခြားတစ်ပါးမှာရောက်ရှိသွားတဲ့တိုင်းတစ်ပါးမှာရောက်ရှိသွားတဲ့ခါမှာဆိုရှင်ကျွန်ဘွားအနေမှာသခင်ဘွားကိုဘုရားကပို့ဆောင်ခဲ့တယ်ယောသအနေနဲ့ပြောလို့ရှိရင်သူများတိုင်းပြည်မှာရောက်သွားတယ်ဘော်ဒီဘာအိမ်မှာနေရတယ်ဘော်ဒီဘာမင်းသားကဆိုရှင်သူ့ကိုအမျိုးမျိုးနဲ့ဆွဲခဲ့တယ်ဘော်ဒီဘာအိမ်မှာနေရင်းနဲ့သူကတော့ရှင်တဖြည်းဖြည်းနဲ့ဘုရားရဲ့အလိုတော်တိုင်းလက်လျှောက်တဲ့တက်ရှင်တဲ့သူတစ်ပါးတိုင်းပြည်မှာရောက်နေပါစေ။သူ့အနေနဲ့ပါပဲဘုရားသားသမီးပီတာဆွာနဲ့အသက်ရှင်နေထိုင်လှုပ်ရှားပြတဲ့ခါမှာလူသူရဲ့အလယ်မှာတော့ရှင်သူကတမှုထူးခြားနေတဲ့လူငယ်လေးတစ်ယောက်ဖြစ်ပါတယ်။နော်။အဲဒီကြောင့်လူငယ်လေးတစ်ယောက်ဖြစ်တဲ့ခါမှာလူငယ်လေးကိုသဘောကျနှိမ့်ချိုက်နေတာကဘော်ဒီဘာရဲ့မယားဖြစ်တယ်။နော်။ဘော်ဒီဘာရဲ့မယားကတော့ရှင်လူငယ်လေးဖြစ်တဲ့ယောသကိုတွေ့တဲ့ခါမှာတိတ်နှစ်ချိုက်တယ်။ဒါကြောင့်မလဲဆိုတော့သူ့အနေနဲ့ယောက်ျားကိုတစ္ဆာဖောက်ပြီးတော့ဒီယောသနဲ့တူသူ့အနေနဲ့နေချင်တဲ့ဆန္ဒတွေပေါ်လာတယ်။လူငယ်လေးယောသကိုသူ့နဲ့ပဲနေပေးဖို့သူ့နဲ့ပဲခရီးပေါ်မှာအတူတူအိပ်ပေးဖို့သူ့ဒီမှာဆိုရှင်လုံးဝအဝတ်ထွက်ပြုတ်ပြီးတော့နေဖို့ရန်တွေအမျိုးမျိုးနဲ့သိမ်းသွင်းခဲ့တယ်။စီယုံခဲ့တယ်။တစ်ချိန်မကဘူးနှစ်ချိန်မကဘူးသုံးချိန်မကဘူးအချိန်ချင်းယောသကိုစီယုံခဲ့တယ်။မိမမာယာကိုသုံးပြီးတော့သူ့အနေနဲ့ပါပဲအနှွဲအနှောင်းနေတဲ့ယောသကိုဆွဲမြောင်ခဲ့ပါတယ်နော်လောယောသအနေနဲ့လည်းလူငယ်ဘဝတက်တစ္ဆတကယ်ပဲခါတို့ရှင်ခန္ဓာကိုဖွင့်ထွားတဲ့အွယ်နော် အရွယ်ကောင်းချိန်ကာမှာဆိုရှင်အမျိုးသမီးတစ်ယောက်ရဲ့เนาะဆွဲခြင်းကိုခံရတဲ့အမျိုးသားတစ်ယောက်ဖြစ်ပါတယ်။ဒါပေမဲ့ယောသကဆိုရှင်ယိုယိုလူသားမဟုတ်ဘူး။ယောယောယောသလည်းမဟုတ်ဘူးเนาะယောသကဆိုရှင်ခြစ်လိုက်တဲ့ခါမှာသူကဗလေအဲ့ဒီတိုင်းပြည်မှာရှိတဲ့လူတွေနဲ့တမူထူးခြားတဲ့လူတစ်ယောက်ဖြစ်တယ်။ဘာကြောင့်လဲသူကဖျားသားသမီးဖြစ်တယ်။ဖျားရွေးချယ်ခြင်းခံရတဲ့သားသမီးဖြစ်တယ်။ဖယားသခင်ရလူတော်နှင်းကြီးအသက်တာကိုရှင်သန်တဲ့သားတယောက်ဖြစ်တယ်။သူတော်ဘာရဲ့လဲမှာဆိုရှင်ဖယားသားသမီးပီသားစွာနဲ့နေထိုင်သွားလာကြင့်ကြံတဲ့ဖယားရဲ့သားသမီးဖြစ်တယ်။ဖယားကိုချစ်တဲ့သားသမီးဖြစ်တယ်။ဖယားကိုချစ်တဲ့အတွက်ကြောင့်ဖယားကပြောတယ်ငါကိုချစ်တယ်ငါပညာကိုစောင့်ပါလို့ပြောတဲ့ဖယားကိုယောသကသိတယ်။အဲ့တို့ကြောင့်ငါကဖယားကိုချစ်တယ်ဖယားရဲ့လူတော်တိုင်းလိုက်လျှောက်ပြီးတော့အသက်ရှင်ရမယ်ဆိုတာယောသရဲ့အသက်တာမှာဆိုရှင်ငယ်တင်တောင်ချေကလေးဘဝနေစပြီးတော့ယခုလူငယ်ဘဝရောက်တည်ထိတတ်အောင်လုံးဝတသွေးမတိန်တဲ့သိရှိနားလေသဘောပေါက်တဲ့လူငယ်လေးတယောက်ဖြစ်ပါတယ်။ဒါကြောင့်ဘောဒီပါရဲ့မယားငါဆိုရှင်သူ့ကိုဘလောက်ပဲဆွဲနေပါလေ။သူ့အနေနဲ့ဘာဖြစ်လဲ။ဒီချစ်ရကိုလက်မခံခဲ့ဘူး။အကြိမ်ကြိမ်ဘလောက်ပဲသူ့ကိုဆွဲဆောင်မသိသူလုံးဝလက်မခံခဲ့ဘူး။ဘာကြောင့်လဲ။ဖယားသားသမီးဖြစ်တယ်။ဖယားချစ်တဲ့သားသမီးဖြစ်တဲ့အတွက်ကြောင့်ဖယားရဲ့ပညာတော်ကိုသူလုံးဝလိုက်ရှောင်ရမယ်ဆိုတာကိုသူသိတယ်။နော်ဖယားရဲ့ပညာတော်ကငါချိုးဖောက်လို့မဖြစ်ဘူးလူရဲ့လဲမှာတော့ तू ဘာပဲ तू ချိုးဖောက်လိုက်ရင်လူတွေကသိကြမှာတော့သိမှာပဲเนาะအာပတ်ဝန်းကျင်မှာရှိတဲ့เนาะဒီမိန်းမရဲ့ယောက်ျားလဲသိကြမှာသိမယ်เนาะ तू တိတ်တိတ်ပုံပုံပြီးတော့ तू ကသူနေလိုက်မယ်ဆိုလို့ရှင်လဲပဲအားလုံးโอเคမှာပဲဒါပေမဲ့ဘာပဲလူတွေမသိပေမဲ့ဖယားသိမယ်ဖယားကလုံးဆုံးကိုသိတဲ့ဖယားဖြစ်တဲ့အတွက်ကြောင့်ငါပြင်မာရင်ငါရဲ့တက်တာကလို့ရှင်တဘဝတာအတွက်နောင်တရတရားဖြစ်သွားမယ်။ဒါကြောင့်ယောသအနေနဲ့လူငယ်လေးဖြစ်ပေမဲ့အဲ့ဒီအမှုရာပေါ်မှာသူလုံးဝလုံးဝမကျူးလွန်ခဲ့ဘူး။เนาะဒါကြောင့်ကဘာဦးကျန်ခိုင်39ပိုင်းငယ်9ကိုကြည့်လိုက်ခါမှာတို့ရှင်သူပြန်ပြောတဲ့စကားလေးကတိတ်လှတယ်เนาะကိုမရဖြစ်တော့သခင်မမတပါအဘေရာကိုမြကျွန်တော်ကိုမတားမြစ်ပါ။တို့ဖြစ်လျင်အပြစ်ကြီးသောဤအမှုကိုကျွန်တော်ပြုတ်၍ဖျားသခင်ကိုအဘယ်သို့ပြစ်မှားနိုင်သလဲတဲ့ပြစ်မှားနိုင်သနည်းနော်ဒီမှာသခင်မှာနော်ကျွန်တော်ကသခင်မမတပါအဘယ်မှုကိုများကျွန်တော်မှမတားမြစ်ဘူးတဲ့သူရဲ့သခင်ဖြစ်တဲ့နော်ဒီစစ်ဘုံချုပ်ကြီးကတို့ပဲမလဲပဲတဲ့မတားမြစ်ပတ်တော်ညာလည်းပဲသခင်မကကျွန်တော်ကိုလာပြီးတော့ဆွဲဆောင်တယ်ကျွန်တော်ကိုလာပြီးတော့အိပ်ဖို့ပြောတယ်အတူနေဖို့ပြောတယ်ဒါပေမဲ့ကျွန်တော်ကဆိုရှင်ဒီအမှုကိုကျွန်တော်ပြုတ်ပြီးတော့ဖရာသခင်ကိုဘယ်လိုပြင်မနိုင်မလဲကျွန်တော်ချစ်တာကဖရာကျွန်တော်ချစ်တာကခမရကိုမဟုတ်ဘူးဒါကကျွန်တော်ကအပြစ်သားဖြစ်တယ်ကျွန်တော်ကိုချစ်တယ်ဖရာကိုကျွန်တော်ကချစ်တယ်ဖရာကိုချစ်တဲ့အတွက်ကြောင့်ကျွန်တော်ဖရာသခင်ရဲ့ပညာတော်ကိုဘယ်လိုမှမချိုးဖောက်နိုင်ဘူးဖရာသခင်ကပြောတယ်သူများသားမယားကိုမပြင်မနဲ့လုံးဝလုံးဝပြင်းမဖို့ရန်အတွက်ကျွန်တော်ခမရနဲ့မနေနိုင်ဘူးဆိုပြီးတော့လုံးဝညှင်းဆန်ပြီးတော့ထွက်ပြေးခဲ့ရတယ်မိစေပေါင်းတို့ဒါကြောင့်သူများသားများကိုပြင်းမခြင်းဟာအပြစ်ဆိုတာယောသကသိတယ်လေဘာဖြစ်လို့လဲအဲ့ဒီချစ်ခဲ့ခြင်းကတော့ပြင်းကြတော့ဆယ်ပါမပေးသေးဘူးနော်ဒါပေမဲ့ယောသအနေနဲ့သူများသားများပြင်းမခြင်းဟာအပြစ်ဖြစ်တယ်ဆိုတာကိုဖယားမကြိုက်ဘူးဆိုတာသူသိတယ်ဒါကြောင့်သူပါတို့ရှင်ဘုရားရဲ့စံထားရတဲ့ပညာတော်ကိုသိတဲ့အတွက်ကြောင့်ဘယ်ဟာမှန်တယ်ဘယ်ဟာမှားတယ်ဆိုတာကိုသူကတတ်အပ်ပြောနိုင်ခဲ့တာဖြစ်တယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဤမှုကိုကျွန်တော်ပြုတ်ရဲ့ဘုရားသခင်ကိုဘယ်တော့ပြင်မနိုင်တယ်လဲလို့တတ်အပ်ပြောနိုင်ခဲ့တာဖြစ်တယ်ဒါဘယ်ဟာမှားလဲဘယ်ဟာမှန်လဲမှန်တယ်ဆိုတာကိုပညာတော်ကိုမကြားဘူးခင်ကတည်းကယောသကဘုရားပညာတော်ကိုသိခဲ့တယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်သူပါတို့ရှင်ပြတ်ပြတ်တတ်တာနဲ့တခါတည်းတန်ရှင်းတဲ့ပညာတော်ကိုလုံးဝမကျွလွန်ခဲ့ဘူးဆိုတာကိုမကျွလွန်ဘူးဆိုတာကိုသူလုံးဝတန်ဋိဌာန်ချနိုင်ခဲ့တယ်။သူပြပြတတပဲ။ဖခင်ရဲ့တန်ရှင်းတဲ့ပညာတော်ကိုငါဘယ်တော့မှမကျွလွန်နိုင်ဘူး။နော်။ခမည်းနဲ့ကျွန်တော်ဝင်အိပ်ပြီးတော့ခမည်းနဲ့နေပြီးတော့ကျွန်တော်ကဆိုရှင်ဖခင်ရဲ့ပညာတော်ကိုဘယ်တော့မှမဖောက်နိုင်ဘူးဆိုပြီးတော့ချစ်တဲ့မိစေပေါ့လို့ဒါဟာပညာတော်မပေးခင်နှစ်ပေါင်းများစွာကတည်းကယောသတို့ချင်းပညာတော်ကိုနားလေသဘောပေါက်ကြောင်းကိုကျွန်တော်တွေ့နိုင်တွေ့များမှာဖြစ်တယ်ဖရာရဲ့သားသမီးကဖရာချစ်တဲ့သားသမီးကဖရာရဲ့လူတော်တိုင်းတကယ်လိုက်လျှောက်ပြီးတော့အသက်ရှင်ရမယ်ဆိုတာယောသကတကယ်နားလည်တာဖြစ်ပါတယ်ဒါကြောင့်ချစ်တဲ့မိစေပေါင်းတို့ဒီနေ့ပညာတော်တိနာတောင်ပေါ်မှာမပေးခင်ကတည်းကရှေးနှစ်ပေါင်းများစွာမှာအသက်ရှင်ခဲ့တဲ့အာဗြဟံက ဖရာရဲ့ပညာတော်ကိုစောက်ရှောက်ခဲ့တယ်ဖရာရဲ့လူတော်တိုင်းလိုက်လျှောက်သက်ရှင်ခဲ့တယ်ပညာတော်မပေးခင်ကလေးကနေပေါင်းများစွာခရဲကယောသကတို့ရှိသူများသားမယားကိုမပြစ်မရဘူးဆိုတာကိုလုံးဝသိတယ်ဒါကြောင့်သူကတို့ရှိပညာတော်ကိုမချိုးဖောက်ဖဲနဲ့ပြပြတာတာတန်ရှင်းတဲ့ပညာတော်အတိုင်းပဲရပ်တည်ပြီးတော့သူများသားမယားကိုမပြစ်မပဲနဲ့အသက်ရှင်နိုင်ခဲ့တယ်ဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ရဲ့ပညာတော်ကယနေ့ကျွန်တော်တို့ခင်မှာရှိတာမဟုတ်ဘူးနော်ဘုရားပညာတော်ကကဘာမတိုင်မီကတည်းကရှိခဲ့တဲ့အရာဖြစ်တယ်ဒီတို့ကြောင့်ဒီနေ့ကျွန်တော်ကဆိုရှင်ဘုရားရဲ့နှုတ်ကပတ်တော်ဘုရားရဲ့ပညာတော်ကိုကျွန်တော်အသက်တာမှာဆိုရှင်ချိုးဖောက်ပြီးတော့ကျွန်တော်ကဆိုရှင်ဘုရားရဲ့စံကျင်ဘက်မှာရှင်သန်ဖို့မဟုတ်ဘဲနဲ့ဘုရားသခင်ရဲ့အလိုတော်တိုင်းအသက်ရှင်ခြင်းအပြင်ဒီနေ့အာဗြဟံကဲ့သို့ဘုရားသားသမီးပီတာစွာနဲ့ဘုရားရဲ့ပညာတော်ကိုစောက်ရှောက်ပြီးတော့ယုံကြည်ခြင်းရဲ့ဖခင်ဖြစ်ခဲ့တယ်လို့ယောသကဲ့သို့ဘုရားရဲ့သားသမီးအစ်မအနေနဲ့သူတစ်ပါးရဲ့အလဲမှာရောက်နေပေမဲ့အခြားတစ်ပါးမှာရောက်နေပေမဲ့လုံးဝလုံးဝဘုရားသားပါဆိုပြီးတော့မိမိကိုယ်ကိုယက်တည်နိုင်တဲ့ကဲ့သို့ဒီနေ့ချစ်တဲ့သားသမီးတို့လည်းပဲဘုရားသခင်ရဲ့သားဘုရားသခင်ရဲ့သမီးပါဆိုပြီးတော့ဒီနေ့လောကရဲ့အလဲမှာဘုရားရဲ့နှုတ်ကပတ်တော်ဒီကိုတော့ပညာတော်တိုင်းလည်းကယ်ပဲလိုက်လျှောက်သက်ရှင်ခြင်းအပြင်ဒီနေ့ဘုရားသခင်ရဲ့ရှေ့တော်မောက်မှာလူသူများရဲ့ရှေ့တော်မောက်မှာမနဲ့လုံးဝအမှန်တရားဘက်ကနေမှရက်တည်ပြီးတော့ဘုရားရဲ့အလိုတော်တိုင်းရှေ့ဆက်နိုင်ဖို့ရန်တွေအရောက်စီတိုင်းကိုအားပေးလိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးကိုဘုရားကောင်းချီးချပေးပါစေ
ညောင်းနေစေတံတောသားရှင်များကိုမင်္ဂလာနေ့ရဲ့အချိန်အခါလေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်တောသားရှင်များရှင်စကားပြေတာမင်္ဂလာစီစဉ်မှာမိခင်တို့အားအယုံအပြောင်းလဲပြုခွင့်နဲ့အနာယူခွင့်ပြုပါဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်တောသားရှင်များရှင်မိခင်တို့အနေနဲ့အလုံးလုံးချင်းစိတ်မရှိဘဲစင်ချင်းအမျိုးမျိုးပေးပြီးငင်းဆန်တဲ့သားသမီးလေးတွေကိုအတင်းကျပ်လောက်ကင်ခိုင်းဖို့ကခဲရင်လာပါတယ်ဒီလိုအလုပ်ကိုတောင်းဝန်သိစွာကူညီမှုမရှိဘဲသားသမီးလေးတွေကြောင့်မိခင်အနေနဲ့အလိုမှပင်စိတ်ပင်ပန်းလာပါတယ်ချစ်ခင်ရတဲ့သားသမီးနဲ့လူငယ်အပေါင်းတို့ခရစ်တော်သည်လူငယ်တို့ကိုအားကိုးအားထားပြုနေတော်မူပါတယ်။သားသမီးလူငယ်လူရွယ်အပေါင်းတို့လူငယ်တို့ရဲ့ပထမတောင်းဝန်ကသင်တို့အတွက်အမျိုးမျိုးအနစ်နာခံခဲ့တဲ့မိခင်ကြီးကိုကူညီမဆဖို့ကသင်တို့ရဲ့ပထမဆုံးသောတောင်းဝန်ဖြစ်ပါတယ်။မိခင်ရဲ့ဝန်ထုပ်ကြီးကိုသားသမီးလေးအနေနဲ့ကယ်မပေးပါ။ဘာကြောင့်လဲဆိုတော့မိခင်ရဲ့ဘဝအသက်တာများအားလည်းရဲ့မရှိသလောက်နည်းပါးလာပါတယ်။အိမ်တော်တွင်မှာတာယာပျော်ရွှင်မှုလင်းရောင်ကြီးထွန်းလင်းနေစေဖို့သားသမီးလေးတွေအနေနဲ့မိမိတို့ရဲ့တာဝန်တွေကိုထမ်းဆောင်ပါမိခင်ကိုကူညီလှူဆောင်ပေးပါမိမိအလိုကိုညှင်းပယ်တဲ့စိတ်နဲ့မိခင်ကြီးကိုအနားယူခွင့်ပေးပြီးစိတ်ချမ်းမြေ့မှုကိုပေးပါလူငယ်မောင်မယ်လေးများတို့ဒိန်လကဲ့သို့လူရဲကံရဲတဲ့လူတွေကိုယခုခါမှာလိုအပ်လျက်ရှိနေပါတယ်ယခုခေတ်အချိန်ခါမှာကဘာကြီးမှစင်ကြယ်တဲ့စိတ်နှလုံးနဲ့ခိုင်မာတန်ဆွမ်းပြီးကြောက်စိတ်ကင်းတဲ့လက်ကိုလိုအပ်လျက်ရှိနေပါတယ်လူသားတွေဟာအမြဲတမ်းတိုးတက်ကောင်းမွန်လာပြီးတော့မြင့်မားတဲ့အဆင့်ကိုရောက်ရှိစေဖို့ဖျားသခင်အလိုတော်ရှိပါတယ်လူငယ်မောင်မယ်လေးများတို့လူငယ်တို့အနေနဲ့မိမိကိုယ်ကိုကူညီမဆဖို့ကြိုးပမ်းရင်ဖျားသခင်ဟာလူငယ်မောင်မယ်လေးတို့ကိုမဆတော်မူမှာဖြစ်ပါတယ်ကမ္ဘာလောကကြီးအတွင်းကျော်ရွှင်မှုရရှိဖို့ရန်အတွက်ကျမတို့ရဲ့တိုးတက်ကောင်းမွန်လာမှုအပေါ်မှာအမိတဟဲပြုတ်နေပါတယ်။လေးစားရတဲ့လူငယ်မောင်မယ်လေးများတို့ကိုရရှင်ရဲ့ကျေးဇူးတော်အဖြစ်မိမိတို့လှုပ်ဆောင်နိုင်တဲ့အလုပ်ကိုလုပ်ကိုင်စေဖို့ဖျားသခင်သည်ခေါ်တော်မူနေပါတယ်။ဖျားသခင်ချပေးထားတော်မူတဲ့ယောက်ျားဘဝနဲ့မိန်းမဘဝတို့မှာမမမမဲ့ရည်တည်ကြပါ။ဒန်ယလရဲ့စင်ကြယ်တဲ့ဂရင်းရတာနဲ့အကျင့်ဒလေတွေကိုပြသပါ။ဖျားသခင်ဟာလူငယ်မောင်မယ်လေးတို့ကိုငြိမ်သက်တဲ့အကြောအချင်တွေကြည်လင်ပြတ်သားတဲ့အုံနောက်တွေတည်ငြိမ်တဲ့ဆုံးဖြတ်ချက်နဲ့စူးရှတဲ့အသိဉာဏ်တည်းဟူသောမင်္ဂလာများနဲ့ချီးမြှင့်တော်မူမှာဖြစ်ပါတယ်။တည်ကြည်ခိုင်မာတဲ့ကျင့်ဝတ်တွေကိုကျင့်သုံးတဲ့လူငယ်တွေအနေနဲ့တမ်းမာမှုအပြည့်ရှိတဲ့ကာယခွန်အားညာနာခွန်အားနဲ့ဝိညာဏခွန်အားဆိုတဲ့မင်္ဂလာခွန်အားသုံးတန်ဖြင့်ချီးမြှင့်ခြင်းကိုခံစားရကြပါလိမ့်မယ်။သောသားရှင်မိသားစုဝင်များနဲ့အတူလူငယ်မောင်မယ်လေးများအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ရှင်။ဂျေဇုတမန်ရှင် တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးมาဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။